Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ24ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်။အခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညနေခင်ပါရှင်။ကျမသင်္ကီထိုက်ပါ။နယ်သာလန်မှာကျင်းပမယ့် American Rock တေဂီတာအဖွဲ့ရဲ့ဖျော်ဖြေပွဲကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်လာနိုင်ခြင်းချင်းချောင်မှုနဲ့ပွဲဖြတ်လိုက်ရပြီးနောက်အဖမ်းအဆီးတချို့ရှိနေပါတယ်။နိုင်ငံတကာနေသားမြင်သတ်မှတ်ချက်တွေကိုရုရှားတို့အင်အားသုံးပြီးပြန်လည်ရေးဆွဲဖို့ကြိုးစားနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။ရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်ခွဲခြားကန့်သတ်တာတွေကိုအဆုံးသတ်ဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကိုရန်နိုင်တဲ့အတူချိန်ညာပေးပါမယ်ရှင်။
အခုညနေခင်းသတင်းဆောင်ပါတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်တပ်မတော်တပ်ရင်းတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြတဲ့လက်ရှိအခြေအနေကိုပြည်ထရေးဝန်ကြီးဌာနကဒီကနေ့ပြည်သူ့လွှတ်တော်မှအခုလိုထွက်ဆိုသွားပါတယ်
။မောင်နှံခရိုင်အတွင်းနိုင်ငံတော်အစိုးရအနေနဲ့တည်ဆဲဥပဒေစီမင်းစည်းကမ်းနဲ့အညီဆောင်ပေးသူကိုအခွင့်ကောင်းယူပါအစိုးရကြက်ဖက်များက
ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံ TNKI နဲ့မှမြန်မာမျိုးသမားအလုတ်သမားမိသားစုတစုဟာသူတို့ရဲ့73နှစ်သားလှုပ်အားခါတွေကဗမာစုဆောင်းလာခဲ့တဲ့ငွေဘတ်တန်းကျော်ကိုအင်ပိုင်ရှင်ထိုင်းလူမျိုးကသူ့ငွေတွေခိုးတယ်လို့စွပ်စွဲထားတဲ့အမှုကိုတရားရင်ဆိုင်နေရတဲ့အခြေအနေကိုလည်းပြောပြပေးမှာပါ။နောက်ပိုင်းမှာအမေရိကန်သမ္မတကရွေးကောက်ပွဲကြီးအတိုင်းအမေရိကန်နဲ့မက္ကဆီကိုနေကြားတိုင်းကာဖို့အတွက်လိုအပ်နေတဲ့ဗန်ဒါငွေဆိုင်ရာဆွေးနွေးညှဉ်းခုံပွဲဖြစ်လာနိုင်တဲ့အခြေအနေတွေပြောပြပေးပါမယ်။အခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်သိကီထိုင်းနဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
နယ်သာလန်နိုင်ငံရော့တာဒမ်မြို့မှာမနေ့ကပြုလုပ်မဲ့ rock တီဂီတာပွဲမှာအချမ်းဖက်ဝါရာစဲတိုက်ခိုက်လာနိုင်ခြင်းရှိတယ်ဆိုတဲ့စပိန်ရဲတပ်ဖွဲ့ရဲ့သတင်းပေးချက်နဲ့ဆက်ဆက်ပြီးဒီကနေ့ဂျာသာဘရီနဲ့အစောပိုင်းမှာအသက်22နှစ်အရွယ်အမျိုးသားတဦးကိုနယ်သာလန်ရဲကတန်တရားနဲ့ဖမ်းဆီးလိုက်ပါတယ်။တောင်ပိုင်းဘရာဘန့်ပြည်နယ်အတွင်းစီးနှင်းရှာပွေမှုအတွင်းဒီအမျိုးသားကိုရဲကဖမ်းဆီးတာဖြစ်ပြီးသူ့အိမ်ကိုလည်းရှာပွေခဲ့ပါတယ်။နယ်သာလန်နိုင်ငံစိတ်ကမ်းမြို့ရော့တာဒမ်မှာကျင်းပမယ့် American Rock ဂီတာအဖွဲ့ Alalas ရဲ့ဖျော်ဖြေပွဲကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်လာနိုင်ခြင်းရှိတယ်လို့စပိန်ရဲတပ်ဖွဲ့ထံကသတင်းအစအနရရှိပြီးတဲ့နောက်မှာတော့ဂီတာဖျော်ဖြေပွဲကိုအနာပိုင်တို့ကဖျက်လိုက်ပါတယ်။ဂီတာဖျော်ဖြေပွဲကျင်းပမယ့်နေရာနီးမှာတွေ့ရတဲ့လောင်စာစီပလင်းတွေတင်လာတဲ့ကားရဲ့ရင်မောင်းကိုရဲဖွဲ့ကမေးမြန်းစစ်ဆေးနေတယ်လို့လည်းမြို့တော်ဝင်ကရုတ်တရက်စီစဉ်ခဲ့ရတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကားကတော့စပိန်နိုင်ငံမှာမှတ်ပုံတင်ထားတဲ့ကားပါ။ကားမောင်းသူကစပိန်နိုင်ငံသားဖြစ်ပြီးသူ့ကားထဲမှာလောင်စာဆီပလင်းတွေဘာကြောင့်ထားရတယ်လဲဆိုတာကိုရှင်းပြခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။တိုက်ခတ်မှုချင်းချောက်မှုနဲ့ပတ်သက်ဆွနယ်ရပုံမတွေ့ရဘူးလို့ရဲဖွဲ့ကပြောပေမယ့်ဒီမျိုးသားကတော့နောက်ထပ်စစ်ဆေးမေးမြန်းခံရအောင်မယ်လို့လည်းဒီကနေ့ရဲကပြောပါတယ်။ကယ်လီဖိုးနီးယားဂီတာအဖွဲ့စင်မော်တက်ခါနီနိုင်ပိုင်းလိုမှာစပိန်ရဲဘက်ကကျက်ဖက်ဝါရာဆဲတိုက်ခတ်လာနိုင်ခြင်းချင်းချောက်မှုကိုသတင်းပေးခဲ့တာလို့လည်းမြို့တော်ဝင်ကပြောပါတယ်။စပိန်ရဲတို့ရဲ့သတင်းပေးချက်အတိုင်းအတာအရဂီတာပွဲကိုဖျက်မိန်ထုတ်ရတဲ့အထိဖြစ်ခဲ့ရတာပါလို့လည်းမြို့တော်ဝင်ကပြောဆိုသွားပါတယ်ရှင်။
အမေရိကန်စစ်တပ်တွင်လိင်ကပြောင်းလဲထားသူတွေကိုအမှုထမ်းခွဲပိတ်ဖို့သမ္မတဒေါနယ်ထရမ့်ရဲ့ညွှန်ကြားချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ပန်တဂွန်စစ်ဌာနချုပ်ကိုအမေရိကန်သမ္မတအင်ဘီဒေါ်ကမချခင်မှာလမ်းညွှန်ချက်ပေးမယ်လို့ခန့်မှန်းရပါတယ်။ဇူလိုင်လကုန်ပိုင်းတုန်းက Twitter လူမှုကွန်ရက်မှာသမ္မတထရမ့်ရဲ့ဇက်တိုက်ရေးသားချက်တွေမှာထင်ဟပ်ဖော်ပြခဲ့တဲ့အစီအစဉ်ကိုအကောင့်ထည့်ဖော်ဖို့အတွက်ကာကွယ်ရေးဝန်ကြီး James Mattis ကို6လအချိန်ပေးမှာဖြစ်တယ်ဆိုပြီး Wall Street Journal မှာပထမဆုံးဖော်ပြခဲ့ပြီးနောက်ပိုင်းမှာNew York Times နဲ့ Reuters သတင်း agency တို့မှလည်းဒီအချက်ကိုတာဝန်ရှိသူတွေကအတည်ပြုထားပါတယ်။မူဝါဒအရ American စစ်ဌာနချုပ် Pentagon အနေနဲ့စစ်မှုထမ်းတွေကိုစစ်မြေပြင်တွေမှာတာဝန်ချထားနိုင်သလားဒါမှမဟုတ်တခြား mission တွေမှာတာဝန်ပေးနိုင်သလားဆိုတဲ့အစဉ်တန်းကိုအခြေခံပြီးထုတ်ပယ်နိုင်မှာဖြစ်ပါတယ်။လေရင်ကပြောင်းလဲထားသူတွေကိုတပ်ဖွဲ့ဝင်တစ်တေအဖြစ်စစ်တပ်ထဲဝင်ဝင်ပိတ်ပင်ထားသလိုလက်ရှိမှုထမ်းနေတဲ့လေရင်ကပြောင်းလဲထားသူတွေအတွက်ကုသရေးအစီအစဉ်အတွက်သုံးစွဲမှုကိုလည်းရပ်မှာဖြစ်ပါတယ်။စစ်တပ်တွင်မှလေရင်ကပြောင်းလဲထားသူတွေကြောင့်စေကူတာစီအစမတန်ကုန်ကြနေပြီးအနောက်ရှက်လည်းဖြစ်စေတယ်လို့သမ္မတထရမ့်ကပြောဆိုပြီးဒီပေါ်မှာခြေတီးဆုံးဖြတ်ခဲ့တာလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ခင်ဗျာ
နိုင်ငံတကာနေသားမြင်သတ်မှတ်ချက်တွေကိုရုရှားတို့အင်အားသုံးပြီးပြန်လည်ရေးဆွဲဖို့ကြိုးပမ်းနေပြီးရုရှားစိုးရရဲ့ပြုမှုလှုပ်ဆောင်ပုံတွေမပြောင်းလဲသေး၍အမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုဆက်လက်ထားရှိမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့ကြာသပတေးနေ့ယူကရိန်းနိုင်ငံခီးစဉ်တွင်မှပြောဆိုပါတယ်ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုအပါအဝင်ယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသမ္မတနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဝန်ကြီးကအခုလိုပြောဆိုတာပါယူကရိန်းအပေါ်အမေရိကန်ရဲ့ထောက်ခံမှုကိုကာကွယ်ရေးဝန်ကြီးကထပ်လောင်းအာမခံပြောကြားခဲ့သလို2014ခုနှစ်ကခရိုင်းမီးယားဒေသကိုရုရှားတို့ကျူးကျော်သိမ်းယူတာကိုလက်မခံတဲ့အကြောင်းကိုလည်းပြောခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းပြည်ပခါကိုဖြည့်ရှင်းနိုင်မဲ့ Minsk သဘောတူညီချက်အပါအဝင်ရုရှားတို့အနေနဲ့သဘောတူလက်မှတ်ထိုးထားတဲ့တခြားသဘောတူညီချက်တွေမှာဂရိပြုထားတဲ့အတိုင်းလျော်ညီအောင်ဆောင်ရွက်မှုမရှိဘူးဆိုပြီးလဲအမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။ယူကရိန်းနိုင်ငံအရေးကိုတော့တန်တမန်ရေးနဲ့အပြေရှာဖို့အမေရိကန်ဘက်ကပိုင်းဖြတ်ထားစေဖြစ်တယ်လို့လဲကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင
်။အမေရိကန်နဲ့အီဂျစ်နိုင်ငံတို့ရဲ့ဆက်ဆံရေးဟာသမ္မတထရမ့်လက်ထက်မှာတိုးတက်လာပုံရပြီမဲ့လဲအီဂျစ်နိုင်ငံရဲ့ဆိုရင်းဒီယာလူခွင့်အခြေအနေကြောင့်အမေရိကန်ကအီဂျစ်နိုင်ငံကိုအကူအညီတချို့မပေးဘဲထားလိုက်တဲ့အတွက်နိုင်ငံဆက်ဆံရေးဟာဗုဒ္ဓဟူးနေ့ကတော့ထင်းမာနေပုံရပါတယ်အမေရိကန်ကအီဂျစ်နိုင်ငံကိုစီးပွားရေးနဲ့စစ်ဘက်အတွက်ပေးနေတဲ့အကူအညီဒေါ်လာ100နီးပါးလောက်ဖြတ်တောက်ခဲ့သလိုနောက်ထပ်စစ်ဘက်ဆိုင်ရာငွေကြေးထောက်ပံ့မှု100နီးပါးလောက်ကိုပေးဖို့လည်းဆိုင်းငံ့လိုက်ပါတယ်။အီဂျစ်နိုင်ငံဟာအမေရိကန်ကပြည်ပနိုင်ငံတွေကိုပေးတဲ့အထောက်ပံ့တွေအများဆုံးရတဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။အီဂျစ်နိုင်ငံဟာလူခွင့်ရေးအခြေအနေတိုးတက်အောင်မလုပ်ဆောင်နိုင်ခဲ့သလိုလူမှုအဖွဲ့အစည်းနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအပေါ်ပြင်းထန်တဲ့ကန့်သတ်ချက်တွေမလျှော့ချခဲ့ဘူးလို့လည်းအမေရိကန်တာဝန်ရှိသူတွေကထောက်ပြပါတယ်။ဒီဆုံးဖြတ်ချက်အပေါ်မှာအီဂျစ်နိုင်ငံရဲ့ဝန်ကြီးဌာနကပြစ်တင်ဝေဖန်လိုက်ပြီးတော့ဒါဟာဆယ်စုနှစ်ပေါင်းများစွာရှိလာခဲ့တဲ့နိုင်ငံမဟာဗျူဟာဆက်ဆံရေးရဲ့သဘောတဘာဝအပေါ်မှာမှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောလိုက်ပါတယ်။ဒါပြင်အိမ်ပြီးတော့ချန်ပေဂျာရက်ကိုရှနာနဲ့အီဂျစ်နိုင်ငံသားရေးဝန်ကြီးဆာမက်ရှူခရီတို့တွေ့ဆုံပွဲကိုဖျက်ဖို့အီဂျစ်နိုင်ငံကိုအကြောင်းကြားခဲ့ပြီးမဲ့နောက်ပိုင်းမှာတော့ကိုရှနာနဲ့အဖွဲ့ဟာအီဂျစ်နိုင်ငံသားရေးဝန်ကြီးရှူခရီနဲ့တွေ့ဆုံခဲ့ပြီးနှစ်ဖက်စလုံးပြုံးရှင်စွာတွေ့ဆုံနေကြတဲ့ရုပ်သံဖိုင်ကိုအီဂျစ်နိုင်ငံသားရေးဝန်ကြီးဌာနကတွေ့တဲ့လူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ
VOA ဘေးကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအင်မြန်မာပိုင်းစီစဉ်ရဲ့ဂျာတာပရင်းနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်ခွဲခြားကန့်သတ်တာတွေကိုအဆုံးသတ်ဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကမြန်မာအာဏာပိုင်တွေကိုအကြံပေးတိုက်တွန်းပါတယ်။နိုင်ငံသားစီစီရေးကတ်တွေထုတ်ပေးဖို့နဲ့လွတ်လပ်စွာသွားလာခွင့်နေပေးဖို့ကိစ္စရပ်တွေအပေါ်စိုးရိမ်မှုတွေရှိနေတယ်ဆိုတာကော်မရှင်အနေနဲ့သဘောပေါက်ထားပေမဲ့လည်းဒီအချက်တွေဟာပြည်ပခဖြည့်ရှင်ရေးအတွက်မဖြစ်မနေလှုပ်ဆောင်သင့်တဲ့အချက်တွေဖြစ်တယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကပြောသွားပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပိသက်အစည်းအဝေးရှင်းလင်းထုတ်ပြန်မှုနဲ့သတင်းစာရှင်းလင်းပွဲတရက်ကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်တာမှာကော်မရှင်ရဲ့ဥက္ကဋ္ဌကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကအခုလိုပြောဆိုတာပါ။နိုင်ငံသားစီစီရေးကတ်တွေကိုထုတ်ပေးတဲ့နေရာမှာလဲနိုင်ငံတကာစံနှုန်းအတိုင်းလှုပ်ဖို့နဲ့ရှင်းလင်းတဲ့ view ဟာအချိန်စရာတတ်မှတ်မှုတွေထားဖို့ကိုလဲအပိသက်အစည်းအဝေးမှာအကြံပြုထားပါတယ်။နိုင်ငံသားဖြစ်မှုပေးချခံရသူတွေရဲ့အခွင့်အရေးတွေအတွက်လဲဥပဒေစည်းမျဉ်းတွေထုတ်ပြန်ပေးဖို့လိုသလိုနိုင်ငံမဲ့တွေနိုင်ငံသားဖြစ်ရေးကိုလဲအစိုးရအနေနဲ့အလေးအနက်ထည့်သွင်းစဉ်းစားဖို့တိုက်တွန်းထားပါတယ်။ရခိုင်ဒေသလူမှုဖွံ့ဖြိုးရေးနဲ့လူမှုအသိုင်းအဝိုင်းအလုံးရဲ့လုံခြုံရေးကိစ္စရပ်တွေကိုလဲအကြံပြုတိုက်တွန်းထားတာတွေ့ရပါတယ်။အခုအပိသက်အစည်းအဝေးမတိုင်ခင်မှာတော့ဂျားပြတ်အစည်းအဝေးကိုထုတ်ပြန်ခဲ့ပြီးအစိုးရဘက်ကတော့ဒီဂျားပြတ်အစည်းအဝေးပါအကြံပြုချက်တချို့ကိုအကောင့်ထည့်ဖော်ခဲ့ပါတယ်။ဒါပေမဲ့လည်းအပိသက်အစင်းခန်းစားပါအကြံပြုချက်တိုင်းကိုအစိုးရအနေနဲ့အကောင့်ထည့်ဖော်နိုင်ပါမလားလို့လူခွင့်ရဲ့အဖွဲ့တွေရဲ့စိုးရိမ်ချက်တွေရှိပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီအပါအဝင်ရခိုင်လူမှုအဖွဲ့အစည်းအချို့ကကန့်ကွက်မှုတွေရှိခဲ့တယ်လို့ဒီအဖွဲ့တွေဟာကော်မရှင်နဲ့တွေ့ဆုံဖို့ကိုလည်းညှင်းဆိုထားပါတယ်။ကော်မရှင်အနေနဲ့ကတော့ဒီအပိသက်အစင်းခန်းစားအတွက်သက်ဆိုင်ရာအစိုးရဘက်ကတာဝန်ရှိသူတွေတက်မတော်နဲ့လုံခြုံရေးအာဏာပိုင်တွေအပြင်နှစ်ဖက်လူမှုအသိုက်အဝန်းကိုပါတွေ့ဆုံခဲ့တယ်လို့ပြောဆိုထားပါတယ်ရှင်
။အမေရိကန်သမ္မတဒေါနယ်ထရမ့်ဟာမလေးရှားဝန်ကြီးချုပ်နာဂျီရာဇက်ကိုအိမ်ပြီးတော့မှလက်ခံတွေ့ဆုံသွားဖို့ရှိပါတယ်။ နောက်လာမှာအလဲပတ်ရောက်လာမဲ့စီစဉ်တဲ့ပတ်သက်လို့အင်ဘီတော်ကဗုဒ္ဓဟူးနေ့နောက်ပိုင်းမှာချိန်ညားခဲ့ပြီးသမ္မတထရမ့်မှာအရှေ့တောင်အာရှဒေသတွေကအရင်းနှီးဆုံးမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်တဲ့မလေးရှားနဲ့ဆက်ဆံရေးပူခိုင်မာလာအောင်ဆွေးနွေးဖို့မျှော်လင့်နေပါတယ်။ဒါမှမဟုတ်မလေးရှားဝန်ကြီးချုပ်ဟာမလေးရှားနိုင်ငံပိုင်ဖွံ့ဖြိုးမှုဆိုင်ရာယင်းနှီးမြှုပ်နှံမှုရန်ပုံငွေအဖွဲ့ကြီးစီကနေမတမာတဲ့နီးနဲ့ငွေခွဲယူခဲ့တဲ့ဆိုတာနဲ့ပတ်သက်လို့ငွေအလွဲသုံးစားမှုငွေကြေးခွာချမှုအမေရိကန်ဘက်ကရောတခြားနိုင်ငံတွေကပါစုံစမ်းစစ်ဆေးနေတာကြောင့်ဆက်ဆံရေးတင်းမာခဲ့ပါတယ်။အမေရိကန်တရားရေးဌာနကဒီငွေကြေးမတမာမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခဲ့ပြီးဒေါ်လာ 1.8 သန်းတန်ကြီးရှိတဲ့ပိုင်ဆိုင်မှုတွေကိုသိမ်းယူဖို့ကြိုးစားခဲ့ပါတယ်။ဝန်ကြီးချုပ်နာဂျစ်ကတော့သူ့ပေါ်ဆွဆွဲချက်တွေကိုညှင်းဆိုထားပါတယ်ခင်ဗျာ။
အိန္ဒိယပြည်သူတွေအနေနဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေထိမ့်သိမ်းထားခွင့်ကိုအခြေခံဥပဒေကအနှင်းထားတယ်လို့တရားရုံးချုပ်ကဒီကနေ့ကြားသာပရင်းနေမှာဆုံးဖြတ်လိုက်ပါတယ်။ပြည်သူတွေရဲ့လက်ပူရနဲ့မျက်လုံးကိုစကင်ဖတ်ပြီးအချက်အလက်တွေရယူပြုလုပ်မဲ့အစိုးရရဲ့မှတ်ပုံတင်ကတ်အစည်းအဝေးပေါ်ဥပဒေကြောင့်ပေါ်ပေါက်ခဲ့တာကိုခုံတမာတိ၉ဦးပါခုံအဖွဲ့ကတညီတညွတ်ထဲအခုလိုဆုံးဖြတ်တာပါ။အလွဲသုံးစားမှုတွေကိုရှော့ချဖျက်တောက်နိုင်ရင်းနဲ့အစိုးရဝန်ဆောင်မှုတွေမှာအသုံးပြုဖို့ရည်ရွယ်တဲ့အစိုးရရဲ့မှတ်ပုံတင်ကတ်အစီအစဉ်မှာလူသန်း1000ကျော်စီရင်ပေးသွင်းထားပြီးဖြစ်ပါတယ်။ဒါပေမဲ့ဗန်စင်းဖွင့်လာလို့ဝန်ဆောင်မှုတွေမှာပါဒီမှတ်ပုံတင်ကတ်တွေလိုအပ်လာပြီးအချက်အလက်လုံခြုံရေးအပေါ်မှာစိုးရိမ်မှုတွေကြီးထွားလာတာပါ။တတိပုဂ္ဂလကိုရစ်ကိုယ်တာအချက်အလက်တွေကိုကာကွယ်ထိန်းသိမ်းထားခွင့်အခြေခံဥပဒေကပေးရမှာထားဘူးလို့အစိုးရဘက်ကခြေပပြောဆိုတာပါ။ဒါပေမဲ့လို့လေတရားရုံးဘက်ကတော့အခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လူမှုဘဝနဲ့တတိပုဂ္ဂလလွတ်လပ်ခွင့်ရဲ့ကဏ္ဍတရားအဖြစ်ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုထိမ့်သိမ်းထားခွင့်ကိုကာကွယ်ပေးထားပြီးသားဖြစ်တယ်လို့စီရင်ချက်မှာဖော်ပြပြီးတော့ပေးချခဲ့တာဖြစ်ပါတယ်ရှင်
ဒီနိုင်ငံတောင်ပိုင်းမှာအင်အားပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းကြောင့်၁၂ယောက်သေဆုံးပြီးတော့လူထောင်ပေါင်းများစွာသူတို့ရဲ့နေအိမ်တွေကနေဘေးလွတ်ရာကိုရှေ့ပြောင်းခဲ့ရပြီးရေကြီးဓာတ်တွေလျက်စစ်မီးပြတ်တောက်တာတွေနဲ့ရင်ဆိုင်နေရပါတယ်။ဟာတိုတိုင်ဖုန်းမုန်တိုင်းကြောင့်မကာအိုမှာလူ၈ယောက်သေဆုံးပြီးတော့တရားကြောဒဏ်ရသွားပါတယ်။ဒါဟာမကာအိုမှာ150အတွက်အဆိုးအဝါဆုံးဖြစ်ပေါ်တဲ့မုန်တိုင်းလည်းဖြစ်ပါတယ်။မကောင်နဲ့ကက်ရက်ဂွန်နောင်းပြည်နယ်မှာတော့၄ယောက်သေဆုံးပြီးတော့မုံတိုင်းကြောင့်လူ၂သန်းလောက်လျက်စစ်မီးမရှိပဲနေနေရသလိုလင်းနဲ့ယထာခီးစဉ်တွေလည်းပြတ်ကုန်တယ်လို့တရုတ်စိုးရပိုင်းရှင်ဟွာသတင်းအေဂျင်စီကပြောပါတယ်။ဟောင်ကောင်မှာတော့ရေကြီးပြည်နယ်ရတဲ့သူဒါဇင်နဲ့ချီတဲ့ရှိတယ်လို့သတင်းတွေကဆိုပါတယ်။မုံတိုင်းဟာဒီကနေ့ကြာသပတေးနေ့မှာတော့ကုန်းတွင်းပိုင်းကိုဝင်ရောက်သွားတဲ့အတွက်အားပျော့သွားပြီးမဲ့ဗီယက်နမ်နိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံတောင်ပိုင်းဒေသတွေမှာတော့မုံတိုင်းကြောင့်မိုးသည်ထန်စွာရွာသွန်းခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့ပါဝါဘောထီသမိုင်းမှာဒုတိယအမြင့်ဆုံးဖြစ်တဲ့စုကြည959သန်းကိုဗုဒ္ဓဟူးနေ့ညကမန်ဆာချူးဆက်ပြည်နယ်မှာနေထိုင်သူတဦးစုခူးသွားပါတယ်။တန်းစုရှင်ဖြစ်ဖို့အခွင့်အရေးအနည်းငယ်သာရှိတဲ့အနေအထားကိုလက်လွတ်မခံဘဲအမေရိကန်ပြည်ထောင်စုတဝန်ထီလက်မှတ်ကိုဝိုင်းပြီးတော့ဝယ်ယူအားပေးခဲ့ကြပါတယ်ရှင်။
29ချိန်မြောက်အရှိတောင်အစအကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာတော့မြန်မာအသင်းနဲ့ထိုင်းအသင်းတို့ဆီမီဖိုင်နယ်မှာထွေးကြမှာဖြစ်ပါတယ်။စီကိန်းမျိုးသားဘောလုံးပွဲအုပ်စုဘီနောက်ဆုံးပွဲစဉ်ကိုဒီကနေ့ကစားကြတာမှာထိုင်းကဗီယက်နမ်ကို3-6ဂိုးမရှိနဲ့နိုင်သွားတာကြောင့်ထိုင်းအသင်းက13မှတ်နဲ့အုပ်စုဘူဖြစ်သွားပါတယ်။ဒါပြင်အင်ဒိုနီးရှားကလည်းကမ်ဘောဒီးယားကို2-6ဂိုးမရှိနဲ့နိုင်သွားတာကြောင့်အင်ဒိုနီးရှားက17မှတ်နဲ့အုပ်စုဒုတိယရပြီးတော့ဗီယက်နမ်က10မှတ်နဲ့အုပ်စုကနေပြုတ်သွားပါတယ်။ဖိလစ်ပိုင်နဲ့တီမော်လက်စတီပွဲမှာတော့ဖိလစ်ပိုင်က2-2နဲ့နိုင်သွားပါတယ်။ဒါကြောင့်လာမယ့်ဩဂတ်လ26ရက်နေ့မှာတော့ဆီမီဖိုင်နယ်မှာမလေးရှားနဲ့အင်ဒိုနီးရှားမြန်မာနဲ့ထိုင်းတို့တွေ့ကြမှာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါအခုသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုင်းနာဆင်ရပါမယ်ရှင်ရခိုင်ပြည်နယ်မောင်တော်ခရိုင်မှာအစွန်းရောက်အကြမ်းဖက်မှုတွေပိုများလာနေတာကြောင့်ဥပဒေနဲ့အညီဒီထက်ဘိုးပြီးထိထိရောက်ရောက်နှိမ်နှင်းသွားမယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။အပြစ်မဲ့အရက်သားတွေကိုကာကွယ်နိုင်အောင်လုံခြုံရေးကိုလည်းတိုးမြှင့်မယ်အကြောင်းလည်းပြောပါတယ်။လက်ရှိအစိုးရဟာရခိုင်အရေးဆောင်ရွက်နေတာအားနည်းနေတယ်လို့ပြည်သူ့လွှတ်တော်မှာကိုယ်စားလှယ်တချို့နဲ့ဒီနေ့ပြောဆိုချက်တွေကိုတုံ့ပြန်ခဲ့တာဖြစ်တဲ့အကြောင်း VOA သတင်းတောက်မေခါရဲ့သတင်းလွှာကိုနားဆင်ကြည့်ရအောင်ပါရှင်။
ဒီကနေ့ပြည်သူ့လွှတ်တော်မှာရသေးတောင်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆောဝေကရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုပုံမှုကောင်းမွန်တဲ့အုပ်ချုပ်ရေးလုံခြုံရေးအစီအမံများချမှတ်ကအ мян ဆုံးအကောင်ထည်ဖို့ဆောင်ရွက်ဖို့အစိုးတင်သွင်းခဲ့တဲ့အတွက်ပြည်ထရေးဝန်ကြီးဌာနကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။မောင်တော်ခရိုင်အတွင်းနိုင်ငံတော်အစိုးရအနေနဲ့တည်ဆဲဥပဒေစီမင်းစည်းကမ်းနဲ့အညီဆောင်ပေးသည့်ကိုအခွင့်ကောင်းယူကအစိုးရအကြံဖက်များကအကြံဖက်လိုအပ်များကိုပုံမှုလုံဆောင်လာသည့်အတွက်ဥပဒေနဲ့အညီထိထိရောက်နှိမ်သွားမှာဖြစ်ပါလေ။အပြစ်မဲ့ရသားများကိုအကာအကွယ်ပေးနိုင်တဲ့လုံခြုံရေးတွင်းမြင့်ဆောင်သွားမှာဖြစ်ကြောင်းနဲ့အစွန်းရောက်အကြမ်းဖက်သမားများနဲ့အပိတ်ကူညီလူများကိုလည်းဥပဒေနဲ့အညီအရေးယူဆောင်သွားမှာဖြစ်ပါလေ။ဒေသတွင်းတွင်းမြင့်လာတဲ့အကြမ်းဖက်ဖြစ်စဉ်များရပ်တန့်ချုပ်နှင်းစေရေးလုံခြုံငြိမ်းချမ်းရေးအတွက်တပ်မတော်တိုင်းတပ်ဖွဲ့များနဲ့အတူပူးပေါင်း၍နိုင်မြေရှင်းလျက်ရှိပါကြောင်း တရင်ထုတ်ပြန်ကြေညာခဲ့ပြီးအကောင့်တွေပေါ်ဆောင်ပေးတဲ့ရှိပါတယ်
ပြည်ထောင်ဝင်ကြီးဌာနကပြည်ထောင်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်လုံခြုံရေးတိုးမြင့်လှုပ်ဆောင်နေတဲ့ကာလမှာပဲအကြမ်းဖက်သမားတွေရဲ့အကြမ်းဖက်လုပ်ငန်းတွေဟာတိုးလာနေတာကိုတွေ့နေရတယ်လို့လည်းဝင်ကြီးကပြောဆိုပါတယ်နေမြေလုံခြုံရေးလှုပ်ဆောင်နေတာနဲ့ပတ်သက်လို့သူကအခုလိုပြောတာပါ
နိုင်မြေကြောင်လုံခြုံရေးအတွက်ပင်လယ်ပြင်လှည့်ခင်းတဲ့လုံခြုံရေးတို့ကိုဆောင်ပေးတဲ့ရှိပါတယ်ဒေသတွင်းမှာရှိတဲ့တိုင်းသားကြီးရွာများနဲ့အစွန်ဖြားကြီးရွာများမှာအကြံဖက်တိုက်ခိုက်မှုမခံရစေအတွက်ရွာနီးပတ်ဝန်းကျင်မှာလုံခြုံရေးတပ်ဖွဲ့များဖြန့်ခွဲထားပြီးချက်မွေးလက်နက်ပစ်ကူလက်နက်အဓိကုံလက်နက်များမျှတစွာခွဲယူထားတဲ့အပြင်စကန်တစ်ခုနဲ့တစ်ခုစစ်ကူပစ်ကူပြန်လည်ပေးနိုင်စီမံဆောင်ထားပြီးအကြံဖက်သမားများ၏တရင်ရရှိမှုပေါ်မူတည်၍လက်မည့်ရှင်းလင်းဆောင်ရွက်ရမှာနိစာတိုင်းသားကြေးရွာများသို့ဝင်ရောက်ကိုယ်ဝန်နိုင်မှုမရှိစေရေးကြိုတင်စီမံဆောင်ရွက်ရှိပါလေအကြံဖက်ဖွဲ့များမတင်ကားဖွဲ့အချင်းတွေတွေ့ရှိပါကကြိုတင်လက်အမှုမရယူကအသင့်ပြကရှင်လင်းရေးတိုင်းသားကြေးရွာများအကြံဖက်မှုမခံရသေးတဲ့လုံခြုံရေးရကိမချာတာလေးရှိတော်လဲအချို့ရကိမရှိတဲ့ကြေးရွာများမှာလုံခြုံရေးတပ်ဖွဲ့များစဉ်ဆက်မဲ့ပြသွားရောက်ပြီးအလဲကျစနစ်ဖြင့်လှည့်ကင်းဝကိများဆောင်ပေးလျက်ရှိပါတယ
်ရခိုင်ရင်းနဲ့ပတ်သက်လို့ရခိုင်လွတ်တော်ကိုယ်စားလှယ်တွေဘက်ကလွတ်တော်အသီးသီးရဲ့အစည်းအဝေးတွေမှာအစိုးတင်တာတွေမေးခွန်းမေးတာတွေမကြာခဏလှုပ်ဆောင်နေတာတွေရှိပါတယ်လက်ရှိအစိုးရရဲ့ရခိုင်အရေးဆောင်ရွက်နေမှုဟာအားနည်းနေတာတွေရှိတယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်ရခိုင်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလာစောကတော့လက်ရှိရခိုင်အရေးအစိုးရကင်တွဲနေတာမှာအကြမ်းဖက်သမားတွေကိုပြက်ပြက်သားသားတုတ်ပြန်ဖို့နဲ့အိန္ဒိယနိုင်ငံတွေနဲ့ဆက်သွယ်လှုပ်ဆောင်နေတဲ့အပိုင်းတွေမှာလည်းပြက်ပြက်သားသားကင်တွဲလှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ
်ကြံပြလိုတာကအကျန်းဖက်ဝါဒီတွေကိုစီရေးအရာပြက်ပြက်သားသားတိုက်ခိုက်ဖို့လိုပါတယ်။စီရေးဆိုတာတမ်းမတော်ရဲ့အလုတ်တာဝန်ဖြစ်တဲ့အတွက်ကြောင့်ကိုတာဝန်ကိုလုံးလိမ့်မယ်လို့ယုံကြည်ပါတယ်။တာဝန်ရှိကောင်းဆောင်များဌာနဆိုင်ရာများအနေနဲ့တန်ခင်းတမန်ချင်းတွေမှာပြက်ပြက်သားသားတုံ့ပြန်ဖို့လိုပါတယ်။ကျွန်တော်လွတ်တော်ကြီးရဲ့ကိုဘော်တခုဖြစ်တဲ့နိုင်ငံတကာဆက်ဆံရေးကော်မတီဟာအခုကျွန်တော်လွတ်တော်တွေကချက်လက်တွေကိုခြုံငုံတုံ့တက်ပြီးတော့ရှေ့ရုံးကိုထွက်ပြီးတာဝန်ယူသင့်ပါတယ်။ကြံကြားရေးဝန်ကြီးဌာနအနေနဲ့ဒီကိစ္စနာပေါ်မှာတိကျတဲ့နိုင်ငံရေးမူဝါဒတွေကင်ဆယ်ပြီးမီဒီယာပါဝါကိုမြင့်တင်ဖို့လိုတယ်ဆိုတော့ကျွန်တော်အကြံပြုလိုပါတယ်ကျွန်တော်တို့ပြည်သူတွေရဲ့အစ်မှန်ဆန္ဒဖြစ်တဲ့ပြည်တွင်းစစ်မှတ်ပြီးပြည်တွင်းငြိမ်းချမ်းရေးစီတူလမ်းကြောင်းကိုပင်လုံးညီလာခံမြန်မာတစ်ဆင့်အများဆုံးအကောင့်တွေဖော်ရင်းအရှုံးချအာဏာနဲ့အမျိုးသားလူခုရေးကိုစိန်ခေါ်နေတဲ့တိုင်းရင်းသားမဟုတ်တဲ့နိုင်ငံတကာနဲ့ဆက်ဆက်နေတဲ့ဘင်္ဂလီအကြမ်းဖက်ဝါဒအန္တရာယ်ကိုအလုံးညီညွတ်ညွတ်ညက်ရင်ဆိုင်ချိန်မှုဖို့လူနေပြီဆိုတာကိုကျွန်တော်ပြပြပြောကြလိုပါတယ
်လွတ်တော်ကိုယ်စားလှယ်အချို့ကတော့လုံခြုံရေးလုပ်ငန်းထိရောက်နိုင်ဖို့အတွက်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီလို့ခေါ်တဲ့ကာလုံအစည်းအဝေးကိုစင့်ခေါ်တင်တယ်လို့တင်ပြလာတာတွေရှိခဲ့ပါတယ်လက်ရှိဒီဇယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်203ကမှာတော့နိုင်ငံတော်သမ္မတဟာနိုင်ငံကိုကျူးကျော်တိုက်ခိုက်ခြင်းခံရရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖွဲ့စည်းထားတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီနဲ့ညှိနှိုင်းပြီးစီရေးအရာလိုအပ်သလိုဆောင်ရွက်နိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့ကာလွန်အစည်းအဝေးခေါ်ဖို့ဆွေးနွေးချက်ဟာလွတ်တော်ကဆုံးဖြတ်လုပ်ကင်ရမယ့်ကိစ္စမဟုတ်တဲ့အတွက်ပယ်ချကြောင်းလွတ်တော်ဥက္ကဋ္ဌကအခုလိုပြောဆိုလိုက်ပါတယ
်။ဒါကသာကာကွယ်ရေးနဲ့လုံခြုံရေးကောင်စီခေါ်တာသမရရဲ့လုပ်ပိုင်ခွင့်လွတ်တော်လုပ်ပိုင်ခွင့်မဟုတ်ဘူး။အဆိုဆွေးနွေးထောက်ခံတာလက်ခံနဲ့ဆွေးနွေးဒါပေမဲ့ဒါကိုခေါ်ဖို့တိုက်တွန်းတယ်ဆိုတာကျွန်တော်တို့လွတ်တော်ကဒီလိုဖွဲ့စည်းပုံခြေကဥပမာပြဋ္ဌာန်းမထားဘူးသမရရဲ့ကိစ္စဒါကြောင့်မလို့ဒီအပိုက်ကိုတော့ပြန်ရုပ်သွင်းမိပ
ါဒါအပြင်လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေတင်ပြလာတဲ့ဒီအဆိုပေါ်မှာလည်းမှတ်တမ်းအနေနဲ့သာထားဖို့လွတ်တော်ကဆုံးဖြတ်လိုက်ပါတယ်ရှင
်မိခပြောပြခဲ့တဲ့ပြည်သူ့လွတ်တော်အစည်းအဝေးသတင်းကနေအခုတခါထိုင်းနိုင်ငံထဲကမြန်မာရွှေပြောင်းအလုတ္တမမိသားစုခိုးမှုနဲ့ရင်ဆိုင်နေရတာကိုလည်းပြောပြပေးပါဦးမယ်ထိုင်းနိုင်ငံ TNKI နဲ့မှာမြန်မာနိုင်ငံသားတဝဲအမျိုးသမီးတဦးကိုခိုးမှုနဲ့ဆွဲချက်တင်ထားတာထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI အကူအညီနဲ့မြန်မာတန်ရုံးတို့ကလိုက်ပါဆောင်ရွက်ပေးနေပါတယ်။73နှစ်ကြာအောင်တမိသားစုလုံးစောက်လုပ်ရေးလုပ်ငန်းတွေနဲ့အိမ်အကူအဖြစ်ထိုင်းနိုင်ငံမှာတွားရောက်လှုပ်လှုပ်နေခဲ့ကြပြီးရလာတဲ့ဝင်ငွေကိုဘဏ်မှာစုဆောင်းထားခဲ့တာမှာဘဏ်ငွေတန်တန်းကျော်ရလာတဲ့အချိန်မြန်မာပြည်ပြန်မှုဆုံးဖြတ်ပြီးဘဏ်ကငွေကိုထုတ်ယူချိန်မှာအင်ရှင်ကသူ့ငွေတွေခိုးယူတယ်လို့ဆွဆွဲခဲ့တာဖြစ်ပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံတရံခရိုင်တဲကဆောက်လုပ်ရေးလုပ်ငန်းခွင်မှာမြန်မာနိုင်ငံသားမိသားစုတစုလုံးဟာလာရောက်လှုပ်လှုပ်ကန်နေတာ73နှစ်ကြာခဲ့ပြီဖြစ်ပါတယ်ဒီထဲမှာဆောက်လုပ်ရေးလုပ်ငန်းအပြင်အိမ်လှုပ်လှုပ်တဲ့တဝဲအမျိုးသမီးနဲ့သူမရဲ့မိသားစုဟာ73နှစ်ကြာတဲ့အထိစုဆောင်းထားတဲ့ငွေဘတ်ငွေတန်တန်းကျော်ရရှိချိန်မှာတော့မြန်မာနိုင်ငံကိုပြန်ပြီးကလေးတွေကြောင်းထားဖို့အတွက်ပြင်ဆင်ခဲ့ကြတာပါဒီအချိန်မှာတထေးလုတ်တဲ့သူကသူမထံကနေငွေချင်းငှားခဲ့ပေမဲ့သူမကမပေးခဲ့တဲ့အတွက်သူမကိုချင်းချောက်ပြီး ဗန်ဆောက်ထဲကနေငွေတွေကိုလက်မှတ်ထိုးခိုင်းပြီးထုတ်ယူခိုင်းခဲ့တာဖြစ်ပါတယ်ဒီအမှုဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကဖြစ်ပွားခဲ့ပြီးသူမရဲ့ငွေကြေးတွေကိုတထင်းမိသားစုကချိမ့်ချောက်ယူဆောင်ခဲ့ပုံကိုလည်းအမှုရင်ဆိုင်နေတဲ့တဝဲမျိုးသမီးကပြောပြပါတယ
်ဆက်တော့နေရှိသွားရှင်ကျွန်မလည်းလုံးလားတထင်းပဲဆန့်ချီတယ်ကျွန်မမလည်းတထင်းပဲဆန့်ချီတော့ကျွန်မမချီဘူးတထင်းဦးလေတထင်းမချီဘူးဆိုတော့ကျွန်မလည်းဒီတနေ့ခလေးကြောင်းသွားထားတော့မပြန်တော့မဲဆိုတော့ကျွန်မတလာပိုင်းပြန်တော့မယ်ဆိုတော့သူကတလာပိုင်းမရောက်ခင်ဆန်နေလာပိုင်း26ရင်းနေမှဒီလိုမျိုးကျွန်မပစံနေသူယူလေတယ်လေမလာပူတယ်လေနောက်ပြီးဘာသာအလေးလေးအပိအခါလည်းယူလာတယ်နောက်ပြီးကစီကောပစံထောက်တဲ့စာရယူလာတော့ထောက်လို့မရဘူးကျွန်မလက်မှထုတ်ခင်းနေကျွန်မမထုတ်ပေးဘူးထုတ်ပေးဘူးဆိုတော့သူပြောတဲ့နေလို့အမေနေနေခလေးနေကိုနေမပေးဘူးဆိုရင်ပါပြင်းမယ်ဆိုတော့ကျွန်မစဉ်းစားတယ်အော်အမေထားတော့ဘာမှရင်မကြည့်ဘူးစီလေဒီဆိုတော့လက်မှထုတ်ပေးလို့လည်းသွားထောက်လို့မရဘူးကျွန်မခေါ်လာတဲ့တထင်းနေရောနေလေဟိုမှာကတိကမှာ BCO လေဘာဆက်တိုင်းနဲ့ဆက်တိုင်းနဲ့ပေါင်းပေါင်းနဲ့ငါတို့သူအကောင်လောက်ယူလဲလေအမရွှေခွနဲ့ကြအကောင်လောက်ပြည့်စည်ဆိုဘာမှမပေးလဲဦးကျွန်မတို့အင်ဂျီတက်ထဲနေပဲကျွန်မလော်လိုက်တာသူကလေနောက်ထပ်တစ်ထည့်ရဲ့အမယောက်ျားပြောတယ်အေးလေးလေသူလည်းသူခလေးနဲ့အိမ်မသွားနေရင်ဟောသူလည်းတဝက်ပြန်ပေးလေပေါ့ဒီလိုမျိုးပြောသူလည်းအပေါ်ထားတာခဲလေကျွန်မပြန်ပေးခဲ့တဲ့နေ့ကောက်ခါယူသွားတဲ့ပတ်စံတစ်လုံးလေကျွန်မပြန်ပြောပြီးပတ်စံတစ်လုံးနဲ့ခလေးဆွေကြိုးလေးပြပေးလေသူကလေကျွန်မလေသူပြောတယ်မနေ့ကဆိုရင်လည်းနေရလဲအမချက်ချင်းသွားလိုက်လေဘသူနဲ့မှဆင်မဲ့ပြဲနေလေသူကနောက်ပြီးကသူကကျွန်မကင်ထားတဲ့နိုကီယာသေးသေးလေးတလုံးနဲ့သူကသူများနဲ့ဆက်ပြောမှကြာလို့ရှိသူကပိုင်းထားခဲ့တယ်လေ
သူမရဲ့ငွေကြေးတွေယူဆောင်ခဲ့ချိန်လုံးကအထောက်ထားလက်မှတ်တွေလည်းတက်တန်းကုန်နေတာကြောင့်မြန်မာပြည်မှာပြန်လုလုံနေရပြီး9လကျော်ကြာသွားခဲ့တာကြောင့်အခုချိန်မှာတော့မြန်မာတန်ရုံးရဲ့အကူအညီနဲ့အမှုကိုပြန်လဲရင်ဆိုင်ဖို့အတွက်ပြန်လာခဲ့တာဖြစ်တယ်ဆိုပြီးဆွဆွဲခံရသူအမျိုးသမီးကပြောပါတယ်ဒီအမှုကိုကူညီဆောင်ရွက်ပေးနေတဲ့ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့အတူအလို့သမားရေးဆောင်ရွက်နေတဲ့ဦးဆိုင်ရေးကတော့သူတို့လိုက်ပါဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုပြောပြပါတယ
် AAC ကိုတောင်းစား AAC ရနေတခါအလို့သမားတိုင်ရာရှိဦးမောအောင်ခိုင်ကိုတောင်းစားတယ်ဦးမောအောင်ခိုင်ကနေတခါ DSI ကိုထပ်ပြီးတောင်းစားတယ် DSI အနေနဲ့တခါကျွန်တော် DSI အဖွဲ့ထဲမှာလုပ်တဲ့ဂရုထဲမှာရှိနေတဲ့အခါကျတော့ကျွန်တော်ပုံတော့ရင်ဆိုင်ဖို့ကျွန်တော်တို့ကတော့ဟိုလိုက်လုပ်ပေးနေတာခင်ဗျ
ဒီအပတ်ထဲမှာပဲအမှုကိုတရားသူကြီးကစတင်စစ်ဆေးနေပြီးဗန်ဆာအုပ်ကိုတင်ယူထားတဲ့တထင်းမိသားစုကတော့မြမမျိုးသမီးဟာငွေတွေကိုခိုးယူပြီးသူမရဲ့ဗန်ထဲမှာထည့်ထားတယ်ဆိုပြီးစွပ်စွဲထားတာပါသူတို့ပျောက်ဆုံးသွားတဲ့ငွေတွေကိုတော့စည်ရင်းနဲ့ဖော်ပြထားပေမဲ့အမျိုးသမီးကပုံမှန်ငွေသွင်းထားတဲ့ဗန်ဆာအုပ်ကစာရွက်စာတမ်းအထောက်အထားတွေကိုဗန်ကနေထုတ်ယူပြီးပြသခဲ့တာကြောင့်တရားသူကြီးကအမှုကိုထပ်မံစစ်ဆေးဖို့အတွက်လာမယ့်ဩဂုတ်လ25ရက်နေ့ကိုပြန်လည်ချိန်ဆလိုက်ပါတယ်ရှင
်ရုရှားခင်ကချင်ပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လည်စတင်လာခဲ့တဲ့စစ်ပွဲတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပေးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတိမငြိမ်ဖြစ်နေခဲ့ရပါတယ်6နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုးပြီးတော့ရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပေးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘယ်လိုများရုန်းကန်နေကြရပါသလဲအခုလာမယ့်စနေညပိုင်းဒဲအလီလိုင်းအစီအစဉ်မှာဒီကြောင်းဆွေးနွေးကြဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲအလီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကျူပြီးတော့ပြပို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပါတယ်။ Email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။သမ္မတဒေါ်နယ်ထရမ့်ကကြီးပေးထားတဲ့အမေရိကန်နဲ့မက္ဆီကိုနယ်ကြားတိုင်းကာရေးအစည်းအဝေးကစက်တင်ဘာလအတွင်းအမေရိကန်ကွန်ဂရက်လွှတ်တော်ပြန်ဆတဲ့အခါမှာဗန်ဒါရေးဆိုင်ရာအကြိတ်အနဲညှင်းခုံဆွေးနွေးစရာဖြစ်လာမဲ့ပုံရှိနေပါတယ်။ဒေါ်လာသန်းပေါင်း1600ကုန်ကြမဲ့တိုင်းကာရေးအစည်းအဝေးစလုံးမလားမလုပ်ဘူးလားဆိုတာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီဝင်တွေကြားအခြေတင်ဆွေးနွေးကြရမှာဖြစ်ပါတယ်။ဝါရှင်တန်လွှတ်တော်ကနေမိုင်ပေါင်း1900လောက်ကွာဝေးတဲ့တက်ဆက်စ်ပြည်နယ်ဒယ်ရာယိုကနေပြီးတော့နယ်ကြားတလျှောက်ကာရံမဲ့တိုင်းဟာဝါရှင်တန်နိုင်ငံရေးအတိုင်းအဝိုင်းသိတာထဲပိုးပြီးရှုပ်ထွေးတယ်လို့လည်းဒေသခံတွေနဲ့ရက်တပ်ဖွဲ့ဝင်တွေကပြောဆိုနေကြတာပါ။ VOA သတင်းတောက် Catherine Gibson ပေးပို့ထားတဲ့သတင်းကိုမတ်ဤတန်စင်ပြောပြပါမယ်ရှင်
။ Rio Grande မြစ်ဟာ American နဲ့ Mexico နှစ်နိုင်ငံကြားမှာဖြတ်ပြီးတော့စီးဆင်းနေပါတယ်။တရားမဝင်ခြေချနေထိုင်လူတွေကဒီမြစ်ကိုဖြတ်ကျော်ဖို့ညှိမျိုးစုံနဲ့ကြိုးစားတာတွေကိုနေစစ်လုံခြုံရေးနဲ့အကောက်ခွန်ရရှိ Corey Maddox ကတွေ့ခဲ့ရပါတယ်။
It's very simple to get မက္ကဆီကိုဘက်ချင်းကမြစ်ကရေအရန်တိမ်တော့ဖြစ်ရတာပိုလွယ်ပါတယ်
လူကုန်ကူးသူတွေသွားနေကြလမ်းကလည်းမြစ်ကြောင်းတစ်လျှောက်ဖြတ်သွားတတ်ကြပါတယ်
They'll use rafts,
pawmi, yinwe, bo win ni ko tong pi daw myet ko phyat pho chou sa ja da lo ye ku la du ri le shi ba de.
Ne zin lo jwe da win shi du ri ga goun myet ri ga nei pi daw tia ma win phyat ku du ri ko saung ji be me le myi kan be ga gai min ri thu da da chaung akhet khe ri joun ni ya ba de.
These guys they've been doing this for a long time.
Lu gong ku la da ne daw cha ni bi so raw be lan ga blo phyat ma le so raw kaung kaung ti ja ba de.
A pe twe ha 3 km shi de chen si u ta chaung ma le shi ni da ba. Rio Grande myet ko phyat pi daw ကူရာကအမေရိကန်တဲကိုဝင်ဖို့ကြိုးစားတဲ့လမ်းကြောင်းတစ်ခုပဲရှိပါသေးတယ်။ငွေစေဝါမှောင်ခိုကူသူတွေကကုန်းမြစ်ကန်နာရရကိုဖျက်လာတတ်ကြပါရဲ့။နေဆက်လုံကြွေးတက်ဖွဲ့တွေကသူတို့ကိုနောက်ရောက်ခံလိုက်ပြီးတော့တက်ကော့စ်မြစ်နားတဝိုက်ကြောက်ကဘာတွေနားမှာရှာဖွေဖမ်းဆီးမှုတွေလုပ်ကြပါရဲ့။ကြောက်ကဘာတွေပူပြင်းတဲ့ကန်နာရတွေကလည်းတတိုင်းကြီးလိုပဲတရားမဝင်လာရောက်သူတွေကိုတားဆီးနိုင်နေတာပါ။နေဆက်လုံကြွေးပြဿနာကိုလွယ်လွယ်နဲ့ဖြေရှင်းလို့တော့မရနိုင်ဘူးလို့ American နေဆက်လုံကြွေးတက်ဖွဲ့က Matthew Hudex ကပြောပါရဲ့။
It's not a one size fits all border.
နီလန်တပြိုရဲနဲ့နေဆက်ဒေတာအလုံးကပြဿနာတွေကိုဖြေရှင်းလို့ရမှာမဟုတ်ပါဘူး။တနေရာမှာအဆင်ပြေတဲ့ဖြေရှင်းနည်းကနောက်အလန်းမိုးရတဲ့ဒေတာမှာတော့မအပ်ဆက်သလိုဖြစ်နေမှာပါ
။ဒေတာခေတာဝန်ရှိသူတွေကတော့မြေမညီမညာရှိနေပြီးတော့ဒီဒေတာမှာတတိုင်းကြီးစောက်ဖို့အရင်းနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေရှိနေပါတယ်
။ Even with infrastructure,
ချေကန်ရန်နေရာတွေကောင်းမွန်နေဆိုရင်တော့နေဆက်လုံခြုံရေးမှာကိုယ်တိုင်စစ်ဆေးတာကထိရောက်ဆုံးဖြစ်ပါလိမ့်မယ
်။မျက်စိဖွင့်နားဆွင့်ထားတာကအလုပ်ဖြစ်ဆုံးပါပဲ
။ It's not easy work.
လွယ်တဲ့အလုပ်တော့မဟုတ်ပါဘူး။ဒီဒေတာဟာလူတွေကိုခြေရာခံလိုက်ဖမ်းဖို့အခက်ဆုံးနေရာတစ်နေရာပါ
။တတိုင်းဆောင်မယ်ဆိုတဲ့ Trump ရဲ့ကတိနဲ့ပတ်သက်ပြီးတော့ Washington DC နိုင်ငံရေးအတိုင်းဝန်ကြားမှာတော့ဆက်လက်ဆွေးနွေးနေကြဆဲဖြစ်ပါလိမ့်ရှင်
။မအီတန်စင်ပြောပြခဲ့တာပါရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ်ရေဒီယိုညပိုင်းအစီအစဉ်တွေမှာတော့ကျမရေးဦးအောင်ခင်ရဲ့မြန်မာရေးတုံသက်ချက်နဲ့တိုင်းရင်းသတင်းလွှားစားတဲ့သတင်းပတ်စင်ကန်တာတွေနှာစင်ကြရမှာပါရှင်။အခုညနေပိုင်းမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်းကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
နယ်သာလန်နိုင်ငံရော့တဒမ်မြို့မှာမနေ့ကပြုလုပ်တဲ့ rock guitar ပွဲမှာအကြမ်းဖက်ဝါရဆွဲတိုက်ခတ်မှုလုပ်နိုင်တယ်ဆိုတဲ့ Spain ရဲ့တပ်ဖွဲ့ရဲ့သတင်းပေးချက်နဲ့ဆက်ဆက်ပြီးဒီကနေ့ဂျာတာဘရီနဲ့အစောပိုင်းမှာအသက်22နှစ်အရွယ်မျိုးသားတဦးကိုနယ်သာလန်ရဲကတန်တရားနဲ့ဖမ်းဆီးလိုက်ပါတယ်။တောင်ပိုင်း Brabant ပြည်နယ်တွင်စီးနှင်ရှာပွေမှုမှာဒီမျိုးသားကိုရဲကဖမ်းဆီးတာဖြစ်ပြီးသူ့အိမ်ကိုလည်းရှာပွေခဲ့ပါတယ်။မနေ့ကတော့နယ်သာလန်နိုင်ငံစိတ်ကမ်းမြို့ရော့တဒမ်မှာကျင်းပမဲ့ American Rock Guitar အဖွဲ့ Ala Last ရဲ့ဖျော်ဖြေပွဲကိုအကျံဖက်ဝါရဆဲတိုက်ခိုက်လာနိုင်ခြင်းရှိတယ်ဆိုတဲ့စပိန်ရဲတပ်ဖွဲ့ထံကသတင်းအစအနအရဖျော်ဖြေပွဲကိုအနာပိုင်တို့ကဖျက်သိမ်းလိုက်ပါတယ်။အမေရိကန်စစ်တပ်တွေလေရင်ကပြောင်းလဲထားသူတွေကိုအမှုထမ်းခွင့်ပိတ်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်ကိုအကောင့်ထဲဖော်ဖို့အတွက်ပင်တဂွန်စစ်ဌာနချုပ်ကိုအမေရိကန်သမ္မတအင်ဂျီရောကမကြာခင်မှာလမ်းညွှန်ချက်ပေးမယ်လို့ခန့်မှန်းရပါတယ်။ဇူလိုင်လကုန်ပိုင်းတို့က Twitter လူမှုကွန်ရက်မှာသမ္မတထရန့်ရဲ့ဇက်တက်ရေးသားချက်တွေမှာထင်ဟပ်ဖော်ပြတဲ့အစီအစဉ်ကိုအကောင့်ထဲဖော်ဖို့အတွက်ကာကွယ်ဝင်ကြီးဂျင်မက်တစ်ကိုအချင်း6လပေးမှဖြစ်တယ်ဆိုပြီး Wall Street Journal မှာပထမဆုံးဖော်ပြခဲ့ပြီးတဲ့နောက် New York Times နဲ့ Reuters သတင်း Agency တို့မှလည်းဒီအချက်ကိုတာဝန်ရှိသူတွေကအတည်ပြုပြောဆိုထားပါတယ်။အိန္ဒိယပြည်သူတွေအနေနဲ့ပုဂ္ဂိုလ်ဆိုင်ရာအချက်လက်တွေထိမ့်သိမ်းထားခွင့်ကိုအခြေခံဥပဒေကအနှင်းထားတယ်လို့တရားရုံးချုပ်ကဒီကနေ့ဂျာတာဘရီနေ့မှာဆုံးဖြတ်ချက်ချလိုက်ပါတယ်။ပြည်သူတွေရဲ့လက်ပွေရနဲ့မျက်လုံးကိုစကင်ဖတ်ပြီးအချက်လက်တွေရယူပြုလုပ်မယ်အစိုးရရဲ့မှတ်ပုံတင်ကအစီရင်အစဉ်ပေါ်ဥပဒေကြောင့်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ခုံတမာရီ၉ဦးပါခုံအဖွဲ့ကတညီတညွတ်တဲ့အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ရှင်
။ဂျာတာဘရီနေ့ညနေပိုင်း VOA ကထိတ်တန့်ရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတင်ချုပ်ကိုမတ်သိန်းကြီးထိုက်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှူးကမအီတန်စင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ညလက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။သတ္တရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.